အွန်လိုင်းပေါ်ကနေဆက်သွယ်တဲ့သတင်းအချက်အလက်တွေလုံခြုံအောင်လို့ပုံစံဖြတ်ထားတဲ့လျှို့ဝှက်ကုတ်တွေကိုအမေရိကန်နဲ့ဗြိတိန်ထောက်လှမ်းရေးဌာနတွေဘက်ကနေပြီးဖော်ထုတ်ထောက်လှမ်းခဲ့ကြတယ်လို့အမေရိကန်ထောက်လှမ်းရေးဆိုင်ရာသုံးသပ်သူအက်ဒဝတ်စနိုဒန်ဖော်ထုတ်ခဲ့တဲ့အချက်အလက်တွေမှာညွှန်ပြသနေပါတယ်။လူပေါင်းတန်းနဲ့ချီရဲ့ကိုယ်ရေးမှတ်တမ်းတွေအွန်လိုင်းပေါ်ကနေငွေအပြောင်းရွှေ့လုပ်တာတွေနဲ့အီးမေးလ်တွေကိုလုံခြုံအောင်လို့လွယ်လွယ်နဲ့ဖော်လို့မရတဲ့လျှို့ဝှက်ကဏ္ဍတွေကိုအသုံးပြုပါတယ်။စနိုဒန်ဖော်ထုတ်ခဲ့တဲ့အချက်အလက်မှတ်တမ်းတွေထဲမှာတော့အမေရိကန်အမျိုးသားလုံခြုံရေးဌာန NSA နဲ့ဗြိတိန်အစိုးရရဲ့ဆက်သွယ်ရေးဆိုင်ရာရုံးချုပ်တို့ကအင်တာနက်အသုံးပြုသူတွေရဲ့အွန်လိုင်းပေါ်ကဆက်သွယ်ရေးတွေကိုယ်ရေးမှတ်တမ်းတွေမပေါက်ကြားစေရပါဘူးလို့အင်တာနက်ကုမ္ပဏီတွေကိုအာမခံချက်ပေးပြီးတော့အတူပူးပေါင်းထောက်လှမ်းနေတာဖြစ်တယ်လို့ဖော်ပြနေပါတယ်။လုံခြုံရေးအေဂျင်စီတွေကအင်တာနက်ကုမ္ပဏီတွေနဲ့ပေါင်းပြီးတော့အွန်လိုင်းပေါ်မှာထောက်လှမ်းနိုင်ဖို့လုံခြုံရေးဆော့ဖ်ဝဲတွေရဲ့ဟာ့ဒ်ဝဲတွေကိုတမင်ထားတယ်လို့လည်းမှတ်တမ်းကပြောပါတယ်။ဒီလိုထောက်လှမ်းနိုင်ဖို့ NSA ကတစ်နှစ်ကိုဒေါ်လာသန်း250လောက်အကုန်ကျခံတယ်လို့ Yahoo, Google, Hotmail နဲ့ Facebook တို့လိုအင်တာနက်ကုမ္ပဏီတွေရဲ့အွန်လိုင်းပေါ်ကဒါတာအသွားအလာလုံခြုံအောင်လုပ်တဲ့လမ်းကြောင်းတွေကိုဝင်ပြီးတော့ဗြိတိန်လုံခြုံရေးအေဂျင်စီတွေကထောက်လှမ်းတယ်လို့လည်းဖော်ပြနေပါတယ်။ American အစိုးရကတော့ NSA ရဲ့ထောက်လှမ်းမှုတွေဟာအကြမ်းဖက်မှုတွေကိုတားဆီးနိုင်ဖို့ဖြစ်တယ်လို့စောတကတက်ဖြေရှင်းထားပါတယ်ရှင်။